ကချင်ရှမ်းရခိုင်စတဲ့တိုင်းဒေသတွေအပါအဝင်မြန်မာနိုင်ငံတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်ဗဲမလိုက်တီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့34ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့တင်ပြနေကဆွေးနွေးကြကြစဉ်မှာအခုလိုတောင်းဆိုခဲ့ကြတာပါ။ဖွဲ့စည်းပုံအခြေခံပြစ်စင်ရေးကစလို့နိုင်ငံရေးအကျဉ်းသားတွေရှိနေတဲ့အခြေအနေတွေကိုနိုင်ငံဆောင်ကတင်ပြမေးမြန်းချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှုရဲ့တုံ့ပြန်ချက်တွေကိုမတ်စုမြတ်မုံကအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
။လူခွင့်ရေးကောင်စီရဲ့34ကြိမ်မြောက်နှစ်ပတ်လည်ဆေးဝေးပွဲမှာအထူးစုံစမ်းရေးမှုမစ်ဆီယန်ဟီလီကတနင်္လာနေ့ကတင်ပြဆွေးနွေးသွားခဲ့တယ်လို့ကမ္ဘာနိုင်ငံတွေရဲ့တင်ပြချက်တွေမေးမြန်းချက်တွေကိုလည်းဖြေကြားခဲ့ပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့မစ်ဆီယန်ဟီလီရဲ့တင်ပြချက်တွေနဲ့ပတ်သက်လို့ဒီချိုးဖောက်မှုတွေအတွက်မြန်မာအစိုးရအနေနဲ့ထိထိရောက်ရောက်ကင်တွယ်အရေးယူဖို့နဲ့ဒေသခံပြည်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အတွက်အမေရိကန်အပါအဝင်နိုင်ငံတော်တော်များများကပြောကြားသွားခဲ့ကြပါတယ်။လူခွင့်ရေးလှုပ်ရှားသူတွေ၊သတင်းတောက်တွေ၊ဥပဒေမဲ့ဖမ်းဆီးခံရတာနဲ့ပတ်သက်လို့ဆိုရင်ကြောင့်အမေရိကန်ပြည်ထောင်စုကိုယ်စားလှယ် Mr. Bill Mozieres ကအခုလိုပြောကြားသွားခဲ့ပါတယ်
။ We also share her concern regarding the arbitrary arrest and detention of journalists, ethnic and religious minorities and civil society leaders for exercising their human rights or on the basis of their
ethnicity. လူနည်းစုတိုင်းရင်းသားတွေ၊လူနည်းစုဘာသာကိုးကွယ်သူတွေ၊လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေအနေနဲ့သူတို့မှရှိတဲ့လူခွင့်ရေးအတိုင်းဆောင်ရွက်လို့ဒါမှမဟုတ်သူတို့ရဲ့လူမျိုးဘာသာကိုးကွယ်မှုကြောင့်တရားလက်လွတ်ဖန်ဆင်းခံနေကြရတဲ့ကိစ္စကိုမစ်ဆီယန်ဟီလီလိုပဲအမေရိကန်ပြည်ထောင်စုကလည်းစိုးရိမ်ပါတယ်။2016ခုနှစ်ဧပြီလတုန်းကအကျဉ်းသားတွေအမြောက်အများကိုအစိုးရကလွတ်ပေးခဲ့တာကိုကြိုဆိုပေမဲ့အကျဉ်းကျခံနေရတဲ့သူတွေကိုလည်းမှေ့မထားသင့်ပါဘူး
။အရင်အစိုးရလက်ထက်ထဲကဖန်ဆင်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအပြင်လက်ရှိအစိုးရလက်ထက်မှာယုံကြည်ချက်ကြောင့်အကျဉ်းကျနေကြတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအမြန်ဆုံးပြန်လွတ်ပေးရတဲ့အတွက်ကိုလည်းအမေရိကန်အစိုးရကတောင်းဆိုခဲ့ပါတယ်။လူခွင့်ရေးအဖွဲ့တွေကတော့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတဲ့ဆိုတဲ့ကိစ္စတွေကိုတီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုသွားကြပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆူဆူဝါဝါလူခွင့်ရေးချိုးဖောက်နေတဲ့ဆိုတဲ့ဆစ်ဆွဲချက်တွေအတွက်စုံစမ်းပေးဖို့တောင်းဆိုသွားကြတာပါ။လူခွင့်အရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအာရှဖိုရမ်အဖွဲ့ကမတ်ဝဝေနုကလူခွင့်ရေးကောင်စီမှာအခုလိုတင်ပြဆွေးနွေးသွားပါတယ
် Similar widespread and systematic violations have also been alleged for decades in number of conflict affected ethnic region including Kachin and Shan state
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ပဋိပက္ခတွေဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာလည်းအလားတူစနစ်တကျကြဲကြဲပြန့်ပြန့်လူခွင့်ရေးချိုးဖောက်မှုတွေကဆယ်စုနှစ်နဲ့ချီဖြစ်နေပါတယ်ငြိမ်းချမ်းရေးလုပ်ငန်းရှင်တွေကလည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအပြစ်အခရက်ဆဲသွားအောင်မလုပ်နိုင်ခဲ့ပါဘူး။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုအစိုးရကဖွဲ့စည်းခဲ့ပေမဲ့အဲ့ဒီထဲမှာရိုဟင်ဂျာအဖွဲ့ဝင်မပါတယ်လို့လူခွေရေးချိုးဖောက်မှုတွေကိုစုံစမ်းဖို့လုပ်ပိုင်ခွင့်လည်းပေးမထားပါဘူး။ဒုသမရဦးမြင့်ဆွေဦးဆောင်တဲ့ကော်မရှင်အဖွဲ့အပါအဝင်ပြီးခဲ့တဲ့9နှစ်အတွင်းလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကလည်းယုံကြည်လက်ခံနိုင်စရာမရှိပါဘူး။ပြည်ရင်းအစ်စ်နဲ့လုံနေကြတဲ့စုံစမ်းစစ်ဆေးမှုတွေကလည်းတရားမျှတမှုနဲ့ကျူးလွန်သူတွေကိုအရေးယူနိုင်လောက်အောင်မျှော်လင့်ချက်မရှိလာပါဘူး။ဒါကြောင့်ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်မြန်မာတိုင်းနိုင်ငံလုံးမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းရေးကော်မရှင်ဒါမှမဟုတ်အလားတူဆောင်ရွက်နိုင်မယ့်အဖွဲ့နီလန်တရက်ထားရှိပေးဖို့တောင်းဆိုပါတယ်လို့မတ်ဝဝေနုကပြောသွားတာဖြစ်ပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့လူခွင့်ရေးချိုးဖောက်နေမှုတွေကိုစုံစမ်းလိုဖို့မရတာဒါမှမဟုတ်ရင်စုံစမ်းနိုင်ခြင်းမရှိတဲ့အပြင်ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးမယူတဲ့ကိစ္စတွေကိုတခြားလူခွင့်ရေးအဖွဲ့တွေကလည်းတင်ပြသွားကြပြီးတော့တီးခြားလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ဖို့တောင်းဆိုခဲ့ကြပါတယ်။နိုင်ငံတကာအခုံတမာတိအဖွဲ့ဝင်များဆိုင်ရာကော်မရှင်ကမတ်ဆာလီအေးကအခုလိုတင်ပြသွားပါတယ်
။ The recent killing of lawyer Ukoni, who strongly advocated against religious discrimination and for intercommunal peace, must be subject to
ဘာသာကိုးကွယ်မှုကြောင့်ခွဲခြားဆက်ဆံမှုကိုပြပြတသားဆန့်ကျင်ပြီးတော့လူမှုအတိုင်းဝိုင်းကြားငြိမ်းချမ်းဖို့ဆောင်ရွက်ခဲ့သူရှင့်နေUkoniလောက်ချံတက်ဖြတ်ခံရတာနဲ့ပတ်သက်လို့တာဝန်ရှိသူအားလုံးကိုဖော်ထုတ်ပြီးတော့မျှတတဲ့တရားစီရင်မှုလုပ်နိုင်အောင်ဗမ်မလိုက်ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုပါတယ်မြန်မာနိုင်ငံမှာတီးခြားလွတ်လပ်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့တရားစီရင်စနစ်အရေးပေါ်လိုအပ်နေပြီဆိုတာကိုလည်းဒီအမှုကမိမောင်းထိုးပြနေပါတယ်လို့မတ်ဇာလီအေးကတင်ပြသွားခဲ့တာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့ဆွဆွဲချက်တွေကိုအလေးထားစုံစမ်းဖြေရှင်းနေပြီးတော့နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတာကိုလက်မခံနိုင်ဘူးလို့မြန်မာအစိုးရကိုယ်စားလှယ်ဘက်ကလူခွင့်ကောင်စီမှတုံ့ပြန်သွားခဲ့ပါတယ်။ မြန်မာနိုင်ငံမှာပြင်ဆင်သင့်ဖြတ်သိမ်းသင့်တဲ့ဥပဒေပေါင်း26ခုရှိပြီးတော့ဒီကိစ္စကိုမြန်မာအစိုးရကိုတင်ပြအကြံပြုထားတယ်ဆိုတာကိုလည်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးဆောင်စားရေးမှူးမစ္စယာဟီလီကလူ့ခွင့်ရေးကောင်စီစီဝေးပွဲမှာပြောသွားပါသေးတယ်။ဒီနေ့လာနေတော့ကလူ့ခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာအစိုးရရဲ့ငြိမ်းချမ်းရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့နိုင်ငံတော်တော်များများကလူ့ခွင့်ရေးဆိုင်ရာအထူးဆောင်စားရေးမှူးကိုမေးခဲ့ကြပါတယ်။အဲ့ဒီမေးခွန်းတွေကိုမစ္စယာဟီလီကအခုလိုပြန်ဖြေသွားပါတယ်
။ The Panglong process human rights needs to be built into the entire process to achieve a long-term sustainable
ပြည်လုံးငြိမ်းချမ်းရေးဖော်ဆောင်မှုမှာလူ့ခွင့်ရေးကိုထည့်သွင်းမှရရှိတည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိနိုင်မှာဖြစ်ပါတယ်။ဒီကိစ္စကိုကျွန်မမြန်မာအစိုးရထံတင်ပြခဲ့ရမှာလူ့ခွင့်ရေးကိုဦးစားပေးတဲ့အချက်တွေထဲမှာအပြည့်အဝထည့်သွင်းဖော်ဆောင်ပေးမယ်လို့အမှတ်ခံချက်ရရှိခဲ့ပါတယ်။ဒါကိုလည်းကျွန်မနီးကကစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်ကဗုဒ္ဓဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေခံစားနေကြရတဲ့အဆိုးရိမ်မှုတွေနဲ့ပတ်သက်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးဆောင်စားရေးမှူးကတင်ပြသွားခဲ့ပါသေးတယ
်။ I have stated the long-standing grievances from the Rakhine Buddhist community must be addressed urgently.
ရခိုင်ပြည်နယ်ကဗုဒ္ဓဘာသာဝင်တွေခံစားနေကြရတဲ့အခြေအနေမှုတွေကိုအမြန်ကန်တွေဖြေရှင်းပေးရမယ်ဆိုတာကိုကျွန်မပြောခဲ့ပြီးဖြစ်ပါတယ်။ကျမခီးစဉ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းကိုရောက်တော့ရခိုင်လူအဖွဲ့အစည်းတွေအပြင်ဟိန္ဒူလူအဖွဲ့အစည်းတရနဲ့လည်းတွေ့ဆုံခဲ့ပါတယ်။အားလုံးကသူတို့ရဲ့အနာဂတ်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြပြီးအသက်မူဝင်းကြောင်းရှာဖွေရမှာအခက်အခဲတွေရင်ဆိုင်နေကြရတာတွေကိုကျမတွေ့ခဲ့ရပါတယ်
။မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့သူ့ရဲ့တင်ပြအစီအခံချက်ဟာဘက်လိုက်တယ်ဆိုတဲ့ဆက်ဆွဲချက်တွေရှိနေတဲ့အတွက်သူ့အနေနဲ့လုံးဝဘက်မလိုက်ဘူးဆိုတာကိုကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးဆောင်စားရေးမှူးမစ္စယာဟီလီကလူ့အခွင့်အရေးကောင်စီအစည်းအဝေးမှာအခုလိုအခိုင်အမာပြောသွားခဲ့ပါသေးတယ
် I have absolutely no reason whatsoever to present a biased one-sided report however I have every reason to present the situation to reflect the reality even if
ဒီနေ့ပဲလိုက်ပြီးတစ်ဖက်တကြတဲ့အစီအခံစာတင်သွင်းစရာလုံးဝအကြောင်းရှိပါဘူးဒါပေမဲ့ဒီမနေ့လက်တွေ့ဖြစ်ရပေါ်လွင်စေမဲ့အချက်အလက်တွေကိုတချို့တို့ကစိတ်နှစ်တက်ကြမှာမဟုတ်တော့မှကျွန်မမှာတင်ပြဖို့တာဝန်ရှိပါတယ်ဒီလိုတိတိကျကျဆောင်ရွက်ဖို့ကိုလေလူခွေးကောင်စီကကျွန်မကိုယုံကြည်စိတ်ချစွာနဲ့တာဝန်ပေးထားတာလည်းဖြစ်ပါတယ်ကျွန်မတင်သွင်းနေကြအတိုင်းပါပဲဒီစင်ခါစာတင်သွင်းရမှာမြန်မာနိုင်ငံရဲ့ရည်ရွယ်ချက်ဖြစ်တဲ့ပြည်ဝတဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့နဲ့နိုင်ငံတကာရဲ့လေးစားမှုခံရဖို့မျှော်မှန်းချက်တွေကိုကျွန်မဘက်ကထောက်ခံအားပေးဖို့ပဲဖြစ်ပါတယ်
ဂျနီဗာမှာလုပ်နေတဲ့လူ့အခွင့်အရေးကောင်စီစည်းဝေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းကို EU ကဥဆောင်ရေးဆွဲနေပြီးတော့ရှေ့သတင်းပတ်အကုန်ပိုင်းမှာဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်